မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်ထဲမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း915ကြိမ်လုပ်ခဲ့ပြီးတော့1239ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ပါတယ်။အဲဒီလိုမျိုးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်29ဦးအပါအဝင် 108 ဦးအသက်ဆုံးမခဲ့ရပြီးတော့ကလေးငယ်22ဦးအပါအဝင်လူပေါင်း232ဦးဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဟာအရက်သားပြတ်မှတ်တွေကိုအရှိန်မြင့်တိုက်ခိုက်လာပြီးတော့စစ်ရာဇဝတ်မှုကျူးလွန်နေတာကိုသတင်းမီဒီယာနဲ့နိုင်ငံတကာသိအောင်မီးမောင်းထိုးပြလိုက်တာလို့ချင်းလူခွေဖွဲ့ CHRO ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းမန်ဟရဲလန်က VOA ကိုပြောပါတယ်။
ဒီဟာတွေကကျွန်တို့ရဲ့စစ်တပ်စုံမှုတွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တို့အနေနဲ့သဘောပေါက်နေနားလေတယ်။အဲဒါကြောင့်မလို့ကျွန်တို့ကစစ်ကောင်စီတွေကြောင်းတိုက်ခိုက်မှုကိုတစ်နှစ်တကြာမှတ်တမ်းတင်လာခဲ့တယ်ပေါ့နော်။မှတ်တမ်းတင်လာခဲ့တယ်ဒီနေ့ဒီချင်းတိကချင်းပြည်နယ်မှာစစ်စင်ကြီးတွေကမရှိတလို့ဖြစ်နေပြီ။မေပင်စစ်စင်ကြီးပေါ့နော်။ဒီကြောင်းပုံစံတိုက်ခိုက်မှုတွေကိုပြုလို့များလာတယ်။အဲ့ဒီများလာတဲ့ခါမှာလေကျွန်တို့ကြည့်တဲ့ခါမှာအရတပ်ပြမကပုံစံတူတူလာတာတွေ့ရတဲ့အတွက်ကြောင့်ဒီဟာတွေကိုကျွန်တို့အနေနဲ့နိုင်ငံတကာတွေရောရောဘီနိုမီဒီယာတွေရောအတိပေးတင်တဲ့ဆိုတဲ့ရွေးချယ်တဲ့ကျွန်တို့ကချင်းပြည်နယ်ရဲ့အယတာပေါ်တိုက်ခဲ့တဲ့အကြောင်းကိုကျွန်တော်မြင်မှထုတ်ပြန်တင်တာဖြစ်တယ်ပေါ့
စစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုမှာတော့အဆောက်အဦပေါင်း480ပျက်စီးဆုံးရှုံးခဲ့ရပါတယ်အဲ့ဒီထဲမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာမီးရှို့ဖျက်ဆီးခံရတာစတဲ့တိုက်ခိုက်ခံရတဲ့အဆောက်အဦတွေကတော့စာတင်ကျောင်းပေါင်းက22ကျောင်းကျန်းမာရေးစောင့်ရှောက်မှုဌာနက6ခုခရီးရန်ဖျားရှိခိုးကျောင်းပေါင်း22ကျောင်းဗုဒ္ဓဘာသာရေးအဆောက်အဦဇေတိပထိုးပါဝင်ဖုံးတော်ကြီးကျောင်း5ကျောင်းစတဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပါဝင်အဆောက်အဦပေါင်း900နီးပါးပျက်စီးဆုံးရှုံးခဲ့ရတယ်ဆိုတာကိုချင်းလူခွေအဖွဲ့ကသတင်းထုတ်ပြန်တာပါ2022ခုနှစ်နှောင်းပိုင်းမှာ2022ခုနှစ်နှောင်းပိုင်းမှာလေကြောင်းဘုံကျဲမှုအရှိန်မြင့်တိုးလှုပ်လာတာကိုချင်းလူခွေအဖွဲ့ဘက်ကထောက်ရှောက်မှတ်တမ်းတင်ပြုစုခဲ့ပါတယ်စစ်ကောင်စီတပ်ဟာစစ်ရေးပြစ်မှတ်တွေကိုသာမကဘဲနဲ့အရက်သားပြစ်မှတ်တွေကိုပါရည်ရွယ်ပြီးတော့တိုးမြင့်တိုက်ခိုက်လာတယ်လို့ချင်းလူခွေအဖွဲ့ပြောရေးဆိုခွင့်ရှိသူစလိုင်းမန်ဟရဲလန်က VOA ကိုပြောပါတယ်
တက်ပွေးဖြစ်နေဖြစ်ဖြစ်ကလေကြောင်းရန်လေကြောင်းတိုက်ခိုက်မှုကတော့နေ့စဉ်နဲ့အရွယ်ပေါ်လေးမထင်ပါဘူးနဲ့မိတိုင်းတို့တွေ့နေရတယ်ပေါ့ဆိုတော့ဒီလေကြောင်းတိုက်ခိုက်မှုတွေပို့ပြီးတော့တူးလာတဲ့ခါမှာဘာဖြစ်လဲဆိုရင်တော့ချင်းပြည်မှာရှိတဲ့ပြည်သူလူထုကလုံးဝသူတို့ကပင်ပြန်ရပါပဲနေနေမလုံးချုံမှုကိုခံစားလာတဲ့စိတ်တက်ကပို့ပြီးတော့ကြီးမလာပဲပေါ့နော်ပြီးတော့ကလေးသူငယ်တွေဆိုရင်လေကြောင်းမတည်ဘူးဟုတ်လေဆိုတော့ဟိုကြောင်းဘုံကျတာတို့တီးတဲ့ခါမှာချစ်ကောင်စီကနဲ့ကျောင်းအဆောက်အုံတွေကိုပြပထားရဆိုတဲ့ကလေးတွေရရနားလေပြီးတော့တချို့ကလေးဆိုတော့ကျောင်းမတက်ရတာမျိုးကျတို့တွေ့ရတယ
်လောလောဆယ်မှာတော့ချင်းပြည်နယ်ရဲ့80ရာခိုင်နှုန်းကျော်ကိုတော်လိုင်းရေးအဖွဲ့တွေကထိန်းချုပ်ထားပြီးတော့ချင်းပြည်နယ်တွင်ကစစ်ကောင်စီတပ်စခန်း56ခုမှာတော်လိုင်းရေးအဖွဲ့က49ခုသိမ်းယူထားနိုင်တယ်လို့ချင်းလူခွေအဖွဲ့မှာဖော်ပြထားပါတယ်ဒါအပြင်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေထဲမှာလည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်ဒီသတင်းပတ်ထဲမှာကိုအောက်တိုဘာလ25ရက်နေ့ကနေ4ရက်အတွင်းတဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ချင်းမျိုးကတူကလည်း VOA ကိုပြောထားပါတယ်ချင်းပြည်နယ်တွင်ဘုံကျဲတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုအရက်သားထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်နက်ကိုင်အဖွဲ့တွေကိုချေမှုန်းတိုက်ခိုက်တာလို့သတင်းထုတ်ပြန်ထားပါတယ်ရှင်